အရင်အရာရီတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ကဒေသဖွံ့ဖြိုးရေးရမုံငွေတွေဟာအစိုးရရမုံငွေမဟုတ်တဲ့အတွက်အသစ်ပြန်ဖွဲ့စည်းထားတဲ့ဖောင်ဒေးရှင်းကိုလွှဲပြောင်းပေးလို့လိုက်တာဖြစ်ပြီးဒီကိစ္စမှာမမှန်မကန်လုပ်ထားတာဘာမှမရှိဘူးလို့အရင်အစိုးရလက်ထက်ဝန်ကြီးတဦးကVOA ကိုပြောပါရယ်ဒါပေမဲ့လည်းလက်ရှိတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒါကိုသဘောမတူပါဘူးအပြည့် ဖောင်ဒေးရှင်းကိုပေးလှူတဲ့ရန်ပုံငွေတွေဟာအစိုးရရန်ပုံငွေမဟုတ်တာကြောင့်အဲ့ဒီငွေတွေကိုပြီးခဲ့တဲ့အစိုးရတပ်တန်းကုံဆုံးချိန်မှာအခြားဖောင်ဒေးရှင်းတစ်ခုကိုပေးလှူလိုက်တာဖြစ်တဲ့အတွက်လက်ရှိအစိုးရထံကိုရန်ပုံငွေလွှဲပြောင်းဖို့ပြတ်ကွက်တယ်ဆိုတာလုံးဝမဟုတ်ဘူးလို့အရင်အရာရီတိုင်းဒေသကြီးအစိုးရဖွဲ့ဘန်နာယီဝင်ကြီးဟောင်းဦးဝင်းကိုကဖီအိုကိုပြောပါတယ်။
ဟိုပါကောင်အစိုးရရန်ပုံငွေမဟုတ်တာပဲအစိုးရအဲ့ဒီအရာဟိုဝင်ကြီးအုပ်တရားနဲ့ကျွန်တော်တို့ foundation တစ်ခုရှိခဲ့တယ်အဲ့ဒီ
foundation ကိုလှူကြတန်းကြတယ်အဲ့အရာနေပြီးတော့ဒေသပုံရိုးကြီးလှုပ်တယ်ကိုယ့်ရဲ့ငွေတွေကိုသူကအဲဒီကိုယ့်အစိုးရပြတ်သိမ်းတဲ့ကဘာ foundation ကြီးကိုလည်းပြတ်သိမ်းခဲ့တယ်တရားဝင်ပြတ်သိမ်းခဲ့တယ်အဲတရားဝင်စင်းရှင်းလင်းပြတ်သိမ်းမှာအဲ့ဒီငွေကိုတော့ကိုင်းကဒီဘက်ကတော့လှူတန်းလိုက်တယ်ဆိုပြီးတော့ကျွန်တော်တို့လှူတန်းဒီကိစ္စနဲ့ပတ်သက်ပြီးအစိုးရရန်ပုံငွေကိုကလိန်ကကြစ်လောက ။ Foundation Foundation အဲ့ဒီတော့ကလည်းပဲအစိုးရကလူရမှာမဟုတ်ဘူး။အဲဟိုအစိုးရနဲ့အစိုးရကနေပြီးတော့ဒီမှာဆောင်နေတဲ့ Foundation ဒေသဖွံ့ဖြိုးရေး Foundation ကိုပဲအလှူငွေတွေလှူသွားတာ
။အရင် ERI တိုင်းဒေသကြီးအစိုးရလက်ထက်ဝန်ကြီးချုပ်ဟောင်းဦးသိန်းအောင်ဟာ ERI ဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေး Foundation ကိုဦးဆောင်တည်ထောင်ခဲ့ပြီးအစိုးရသက်တမ်း၅နှစ်ကုန်ဆုံးချိန်မှာအဲ့ဒီဖောင်ဒေးရှင်းကိုဖျက်သိမ်းခဲ့ပါတယ်။အဲ့ဒီနောက် ERI ပညာကျမ်းမှာဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဆိုတာပေါ်ပေါက်လာပြီးဒီဖောင်ဒေးရှင်းအသစ်မှာလည်းဦးသိန်းအောင်အပါအဝင်အရင် ERI တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနာယကအနေနဲ့ပါဝင်နေတာဖြစ်ပါတယ်။အရင် ERI တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းပေးဖို့ပြက်ကွက်တာနဲ့ပတ်သက်ပြီး2016ခုနှစ်နှစ်စံပိုင်းမှာဖျားဖို့မဲဆန္ဒနဲ့တိုင်းပြည်သားကြီးလွတ်တော်ကိုစလဲဦးစေရမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တိုင်းပြည်သားကြီးစင်းစစ်ချုပ်ကဦးဆောင်ပြီးဒီကိစ္စအပေါ်စစ်ဆေးမှုတွေလုပ်နေတာလည်းဖြစ်ပါတယ်။အရင် ERI တိုင်းအစိုးရဦးဆောင်တဲ့ဖောင်ဒေးရှင်းရန်ပုံငွေတွေဟာအစိုးရနဲ့မသက်ဆိုင်ဘူးဆိုတာမဟုတ်ပဲဒေသဖွံ့ဖြိုးရေးအတွက်ပြည်သူကပေးလှူထားတဲ့တိုင်းပြည်သားကြီးအစိုးရရဲ့တည်ထောင်ရန်ပုံငွေဖြစ်တယ်လို့ဖျားဖို့မြို့နယ်တိုင်းပြည်သားကြီးလွတ်တော်အမတ်ဦးစေရမင်းသိန်းကအခုလိုပြောပါတယ်။
အစိုးရနဲ့မဆိုင်တဲ့ foundation ဆိုလို့ရှိရင်အစိုးရအဖွဲ့ကနေအစည်းအဝေးမှတ်ဆင်တဲ့ကြီးစရာမရှိဘူးလေအစိုးရကနေပြီးတော့မှသူ့ရဲ့ငွေဖြစ်တဲ့အတွက်အစိုးရနဲ့တတ်ဆိုင်ခြင်းမတတ်ဆိုင်ခြင်းဆိုတော့ကြီးရဲ့စာချုပ်ဆွဲပါဘူးကတိုင်းပြည်သားကြီးအစိုးရအဖွဲ့ကြီးအစည်းအဝေးအမှတ်ဆင်ဘလောက်ရဆိုပြီးကြီးတယ်ဆိုရင်အစိုးရငွေပဲပေါ့အဲ့ဒီအတွက်ဒီငွေတွေဒီကျွန်တော်တို့တိုင်းပြည်သားကြီးအစိုးရအဖွဲ့ရဲ့ငွေဖြစ်တယ်လို့တနည်းအားဖြင့်ပြည်သူလူရဲ့ငွေဖြစ်ပါတယ်အဲ့ဒီအတွက်ဒီငွေတွေဒီကျွန်တော်တို့လွှဲပြောင်းတဲ့အစိုးရအဆက်ဆက်ကိုလွှဲပေးခဲ့ရမှာဖြစ်ပါတယ်
ERI တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း3000ကနေတန်း9000လောက်အထိရှိနိုင်တယ်လို့ ERI တိုင်းလွှတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုပြောဆိုထားတာလည်းရှိပါတယ်။ ERI တိုင်းဒေသဖွံ့ဖြိုးရေးရန်ပုံငွေကိစ္စနဲ့ပတ်သက်ပြီးအရင် ERI တိုင်းဒေသကြီးအစိုးရဟောင်းအဖွဲ့ဝင်တွေကမကြာခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။မကြာသေးခင်ကလည်းဥဖုံးမော်ရွှေဦးဆောင်တဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း9000လောက်ပျောက်ဆုံးနေတာစစ်ဆေးတွေ့ရှိခဲ့ပြီးအလားတူစုံစမ်းစစ်ဆေးမှုမျိုးလုပ်တာဟာ ERI တိုင်းဖြစ်စဉ်ကဒုတိယအကြိမ်ဖြစ်ပါရဲ့ရှင်။